ဣတိနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေတာကြောင့်အရေးပေါ်အမိတ်တရက်ကိုအစိုးရကထုတ်ပြန်လိုက်ပြီးတော့ဣတိနိုင်ငံကလူဦးရေ၄ဘုံ၃ဘုံလောက်ဟာလဲဒီပိတ်မိနေပါတယ်ဣတိနိုင်ငံဟာတရုတ်နိုင်ငံပြည်ကပေါ်မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်တည်ဆုံးသူအများဆုံးရင်ဆိုင်နေရတာဖြစ်ပါတယ်အခုဆိုရင်ဣတိနိုင်ငံမှာတည်ဆုံးတဲ့သူအရေအတွက်ဟာ130ထက်မနည်းရှိလာတာကြောင့်ဣတိအစိုးရကမီလန်မြို့နဲ့လွန်ဘာဒီအရက်ဒေသရဲ့အပါဝင်နိုင်ငံမြောက်ပိုင်းကမြို့တွေကိုအဝင်ထွက်တွေပိတ်လိုက်ပါတယ်။ဒါပြင်ဗန်နစ်မြို့အပါဝင်ပြည်နယ်14ခုကိုလည်းဆိတ်ပစ်လိုက်ပါတယ်။ဒါအီတလီနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တည်ဆုံးတာတွေအရှိန်အဟုန်ရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့လည်းဒီဒေသကိုခီးသွားလာမှုတွေကိုရှေ့လာဇန်ပိုင်းကစပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။ကြားလိုက်ဒီဇက်ယုံတွေရုပ်ရှင်ယုံတွေနဲ့အခြားဖြော်ပြီးနေရာတွေကိုလည်းပိတ်ပစ်ဖို့အီတလီဆိုရကအမိန့်ထုတ်ထားပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကိုထိန်းချုပ်အောင်အကူအညီပေးဖို့အတွက်ဒီပင်စင်ယူသွားတဲ့ဆရာဝန်တွေကိုလည်းအလုပ်ပြန်လုပ်ချဖို့အီတလီဆိုရကတောင်းဆိုထားပါတယ်။ချိန်ထဲမှာပဲပိုးဟမ်မင်ဂျီဖရန်စစ်ကလည်းဗာတီကန်ကစိန့်ပီတာယဉ်မြမာလုံမဲ့ဝတ်ပြုဆူတောင်းပွဲကိုမလုပ်ဘဲအင်တာနက်အွန်လိုင်းကနေ live လွှင့်ပြီးတော့လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ဗာတီကန်ဘက်ကပြောထားပါတယ်။ဒုတိယကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအရေအတွက်ဟာတသိန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူအရေအတွက်ကတော့3,500ကျော်ရှိသွားပြီဖြစ်ပါတယ်။ဒီထဲကအများစုဟာတရုတ်နိုင်ငံကဖြစ်ပါတယ်။ချိန်ထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးကိုတွေ့ရှိတယ်လို့ဒီကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကမနေ့စနေနေ့မှာထုတ်ပြန်လိုက်ပါတယ်။အဲ့လူဟာအသက်38နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးတော့ CM Reid မျိုးကဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။